Aramis.
မင်္ဂလာပါရှင်။ VOA American တန်ရဲ2019ခုနှစ်ဧပြီလ3ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြည့်စုံကိုတင်ပြဖို့တောင်းဆိုမဲ့စီစဉ်တဲ့ကို American Outlook တို့တရားရေးကော်မတီမှဒီနေ့မဲခွဲမှာဖြစ်ပါတယ်။ရွှေညာမူစင်းနေကိုနေရပြန်ဖို့နေတဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြစ်တင်ရှုတ်ချလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျက်သိစင်အောင်နဲ့တူကြီးညာပေးသွားမှာပါ
။နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကငားမြို့နယ်ကိုညမထွက်ရအမိန့်ထုတ်ပြန်တဲ့အပေါ်မှာဒေသခံတွေလွတ်တော်ကိုယ်စားလှယ်တွေနဲ့လူမှုရေးအဖွဲ့တွေကသဘောထားမှတ်ချက်တွေကိုနားဆင်ကြရဖို့ရှိပြီးမြမအစိုးရကစီးပွားရေးကိုဆက်ပြီးတော့အရှိန်မြင့်ထားမယ်ဆိုရင်ဘာတွေလုပ်ဖို့လိုအပ်တယ်လဲဆိုတာ
We particularly highlight the importance in accelerated reform in public financial management.
ADB အဖွဲ့မြန်မာအရေးကျွမ်းကျင်သူယူမီခိုတာမူရာရဲ့ပြောပြချက်နဲ့တူနားဆင်ကြရမှာပါ။အဲဒီနောက်နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်သမ္မတရဲ့2016ရွေးကောက်ပွဲမဲဆွယ်ကာလတုန်းကရုရှားနဲ့ပတ်သက်မှုမရှိအစီရင်ခံစာကိုဒီလလယ်မှာထုတ်ပြန်ပေးမယ်ဆိုတာကိုလည်းသိကြရမှာပါ။အခုရန်စုံတော့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစီအောင်တို့ကပြောပြပါမယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြည့်စုံကိုတင်ပြဖို့တောင်းဆိုမဲ့စီစဉ်တဲ့ကိုအောက်လွတ်တော်တရားရေးကော်မတီမှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ဂျီနီယာနိုင်ငံရေးအကြံပေးပုဂ္ဂိုလ်အောင်စတီဗန်နန်ဥပဒေကျိုးဆောင်ဒေါ်နယ်မကန်တို့အပါအဝင်အထူးစုံစမ်းရေးမှုစစ်ဆေးမြင့်မြင့်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်အရာရှိအောင်၅ယောက်ကိုပါစစ်ခေါ်မြင့်မြင့်မဲ့စီစဉ်ကိုတော့ဒီမိုကရက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်မှာမဲခွဲမှာပါ။သူစုံစမ်းစစ်ဆေးမှုရဲ့အစဉ်ကန်စာကိုအပြည့်အစုံထုတ်ပြန်တင်မတင်ဆုံးဖြတ်ဖို့ရှေ့နေချုပ်ဝီလျံဘားကိုတမန်တော်နဲ့ထရန့်ကတာဝန်ပေးခဲ့တာဖြစ်ပါတယ်။အစိုးရဘက်စုံစမ်းစစ်ဆေးမှုအစဉ်ကန်စာတွေကိုကြီးရှိဝင်ရဖို့လွတ်တော်ရေးကော်မတီတွေကတောင်းခံနေကြပါပြီလေ။တမန်ထရန့်ကတော့အထူးလုပ်ပိုင်ခွင့်ရကြီးရှိဝင်ရှိပါတယ်။ဒီအတွက်လည်းလွတ်တော်ရင်းကအတိုက်ခံဒီမိုကရက်တစ်နဲ့တမန်အင်ဂျီရိုကြားခြေတင်ဖြစ်စရာတွေကြုံရပြီးနောက်ဆုံးမှာတရားရုံးချုပ်ကဂျောင်းဝင်ဆုံးဖြတ်မယ်အလားအလာတွေလည်းပေါ်ထွက်နေပါတယ်။
ပြီးခဲ့တဲ့အပတ်အတွင်းကမသင်္ကန်းစရာကွန်ပျူတာဆော့ဖ်ဝဲပါတဲ့ကိရိယာတစ်ခုကိုတည်လာပြီးဖလော်ရီဒါကသမ္မတထရွန့်ရဲ့အပန်းဖြေစခန်းကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသားအမျိုးသမီးတဦးကိုဖမ်းဆီးလိုက်ပါတယ်။ယူဂျင်းဇန်းကသမ္မတထရွန့်ရဲ့မာရာလာဂိုအပန်းဖြေစံအိမ်လုံခြုံရေးအရာရှိနာကိုရောက်လာပြီးတော့သူကတီးတန့်ကလပ်အဖွဲ့ဝင်တဦးဖြစ်ကြောင်းနဲ့ရေကူးကန်နာသွားမှဖြစ်တယ်လို့ပြောတာပါ။ကနဦးကသူ့နာမည်ကိုအဖွဲ့ဝင်စီရင်မှာမတွေ့ပေမဲ့ကလပ်မန်နေဂျာကသူ့ကိုကလပ်အဖွဲ့ဝင်တယောက်ရဲ့တမိအမှတ်နဲ့အထဲကိုပေးဝင်ခဲ့တယ်လို့တရားရုံးဆွဲချက်တွေမှာဖော်ပြထားပါတယ်။ဇန်းကကလပ်ထဲရောက်ရောက်ချင်းပဲအဲ့ဂျိုကိုသူကကုလသမဂ္ဂတရုတ်အမေရိကန်အဖွဲ့အစည်းကကျင်းပတဲ့ပွဲတစ်ခုကိုလာတက်တာလို့ပြောခဲ့တာပါ။သူပြောတဲ့ပွဲကစီရင်ထဲမှာမရှိတဲ့အတွက်လုံခြုံရေးအရာရှိတွေကိုအကြောင်းကြားလိုက်ပြီးတဲ့နောက်မှာဇန်းကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်သူနဲ့အတူလက်ကင်ဖုန်း၄လုံး laptop computer တစ်လုံး hard drive အပိုတစ်ခုနဲ့မသင်္ကာစရာ software ပါတဲ့ thumb drive တစ်ခုတို့ကိုသိမ်းဆည်းရမိခဲ့ပါတယ်ဇန်းကိုအစိုးရအရာရှိတွေကိုလိမ်လည်ပြောဆိုမှုနဲ့တားမြစ် area ကိုတရားမဝင်ဝင်ရောက်မှုတွေနဲ့တရားစွဲဆိုထားပါတယ
်မြောက်တလန်တစ်စာချုပ်ဖွဲ့ NATO တွင်းရေးမှူးချုပ် Jens Stoltenberg ဟာမာမေးဖွဲ့နိုင်ငံကနိုင်ငံကြီးဝန်ကြီးတွေနဲ့ Washington မှာမတွေ့ဆုံပြီး American လွှတ်တော်နေ့ရက်ပေါင်းရှင်းမှောက်ဒီနေ့မင်းငုံပြောကြားကိုစီစဉ်ထားပါတယ်သမ္မတဒေါ်နယ်ထရန့်ကမကြာခဏဝေဖန်မှုတွေရှိနေပေမဲ့နှစ်ပေါင်း80ရှိပြီဖြစ်တဲ့မာမိတ်အဖွဲ့ကြီးကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဒီမိုကရက်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်ရဲ့ဥက္ကဋ္ဌနန်စီပလိုစီရီပပ်ဘလစ်ကန်တွေကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ရဲ့ဥက္ကဋ္ဌမစ်ချ်မက်ကွန်နဲလ်ကမင်းငုံပြောကြားဖို့ဖိတ်ကြားထားတာပါနေတိုတွင်မှုချုပ်နဲ့မနေ့ကတွေ့ဆုံရမှာတော့သမ္မတဒေါ်နယ်ထရန့်ကမာမိတ်အဖွဲ့နဲ့ခေါင်းဆောင်တွေကိုချီးကျူးလိုက်တယ်လို့သတိပေးစကားလည်းပြောကြားခဲ့ပါတယ်ပေါ်ဝင်29နိုင်ငံပေါ်ဝင်တဲ့အမာမိတ်ဖွဲ့တွင်ဝင်တော့ဝင်မိုးတွေကိုမျှဝေတောင်းယူရမှာကြီးမားတဲ့တိုးတက်မှုတွေတွေ့ရတဲ့အကြောင်းသမ္မတထရန့်ကပြောခဲ့ပေမဲ့ဂျာမနီနိုင်ငံကတော့ပေးရမယ့်အတိုင်းအပြည့်အဝပေးတာမတွေ့ရသေးတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဥရောပကိုကောက်ဝဲဖို့အမေရိကန်ကငွေကြေးအမြောက်များသုံးဆွဲနေရပေမဲ့ကုန်သွယ်ရေးမှာတော့အခွင့်အောက်ယူရခံနေရတယ်လို့လည်းပြောဆိုခဲ့ပါတယ်။မနေ့ကအင်ဂျီရိုမှာတွေ့ဆုံခဲ့တဲ့ နေထိုးထွင်းရေးမှူးချုပ် student ဘက်ကတော့မာမေးဖွဲ့ကိုဥဆောင်မှုပေးနိုင်ခဲ့တဲ့ပေါ်ချီချူးပြောဆိုခဲ့တာပါနေထိုးဖွဲ့ကြီးကခင်းနောက်ကျနေပြီလို့အရင်တုန်းကဝေဖန်ခဲ့မှုတဲ့သမနာကတော့အပြောင်းအလဲတွေဖြစ်လာတဲ့ပုံမှာလည်းအမှတ်ယူပြောဆိုသွားပါတယ်သမနာဖြစ်တာဝန်ယူခွင့်ရချိန်မှာအခြေအနေတွေတိတ်မကောင်းလာရင်လည်းအခုချိန်မှာတော့ကာဝေးသုံးစစ်ကိုပုံမှန်စိုက်ထုတ်မှုတွေရှိနေတဲ့ကြောင်းပြောဆိုခဲ့တာပါချိန်နဲ့မှာပဲဒီထက်ပိုပြီးတော့လဲအဖွဲ့ဝင်နိုင်ငံတွေကထက်ဝင်သွားဖို့လိုအပ်နေစေဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နေတို့တွင်မှုချုပ်ကတော့ဝင်တို့ဝင်မိုးတွေကိုမျှဝေတာဝန်ယူဖို့သမ္မတထရန့်ရဲ့ခိုင်မာတဲ့ဥဆောင်မှုဖြစ်နေချီချူးစကားပြောကြားခဲ့တာပါ။အချင်းဖက်ဝါလာတိုက်ဖြစ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုအရှိန်မြင့်ဆောင်ရွက်လာနေတယ်လို့ယင်းနှစ်မြို့နယ်မှုတွေတိုးလာနေတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နေတို့မာမေးဖွဲ့ဖွဲ့စည်းခဲ့ရတဲ့အခြေအနေတွေကိုဖန်တီးပေးခဲ့တဲ့စီးခစ်ကာလမှာရန်သူဖြစ်ခဲ့တဲ့ရုရှားနဲ့ဆက်ဆံရေးပေါ်သတင်းတောက်ကမင်းကုန်းထုတ်ချိန်မှာတော့လွန်ကျွေးအတွက်ချင်းချောက်မှုအနေနဲ့တရက်ဖြစ်မလာဘူးမျှော်လင့်နေကြောင်းသမ္မတထရန့်ကတုံ့ပြန်ဖြေကြားခဲ့ပါတယ်
။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုအစိုးရကဖန်ထားတဲ့ Citgo Petroleum စွမ်းအင်လုပ်ငန်းစုအရာရှိ6ယောက်ရဲ့မိသားစုကို American ဒုသမ္မတ Mike Pence ဒီကနေ့မှတွေ့ဆုံပါတယ်။ American နိုင်ငံသား9ယောက်နဲ့ American မှာတရားဝင်အမြဲတမ်းနေထိုင်ခွင့်ရှိသူတယောက်တို့ဖြစ်တဲ့ဒီလူ6ယောက်ဟာတရားမဝင်အဖမ်းခံထားရတဲ့အကြောင်းနဲ့သူတို့ကိုအမြန်လွှတ်ပေးဖို့ Pence ကမာဒူရိုအစိုးရအပေါ်ဖိအားပေးတောင်းဆိုလိုက်ပါတယ်။ Venezuela နိုင်ငံရွေးကောက်ပွဲအပြီးမှာအတိုက်ခံခေါင်းဆောင် Juan Guaido ကိုကြားပြတ်သမ္မတဖြစ် American အပါဝင်အခြားဥရောပနဲ့တောင်အမေရိကတိုက်နိုင်ငံတွေကအတိအမှတ်ပြုထားတာပါ။စစ်ကိုရာရှိတွေကိုငွေမဲခဝါချမှုနဲ့ဗဏ္ဍာငွေလိမ့်လည်မှုနဲ့ဆွဆွဲထားပြီး2019ခုနှစ်မှာဖမ်းဆီးခဲ့တာပါ။အင်္ဂါနေ့နောက်ပိုင်းကတော့ Guaido ကိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ရထားတဲ့ကင်းလွတ်ခွင့်ကိုဖယ်ရှားဖို့ Maduro ကိုထောက်ခံတဲ့အမတ်တွေကဆောင်ရွက်ခဲ့ပါတယ်။ဒါဟာ Guaido ကိုတရားစွဲဖို့နဲ့သူ့ကိုထောင်ချနိုင်ဖို့လမ်းခင်းနေတာလို့သုံးသပ်နေကြပါတယ်။သမ္မတ Nicolas Maduro ရာထူးကဆင်းသွားအောင်ကြိုးပမ်းနေလို့ရဲ့အနေနဲ့ Guaido ကတောင်အမေရိကတိုက်နိုင်ငံတွေရဲ့ထောက်ခံမှုရအောင်သွားခဲ့တဲ့ခီးတွေကတရားရုံးချုပ်ကချမှတ်ထားတဲ့ပြည်ပထွက်ခွာခွင့်ပိတ်ပင်ထားတဲ့အမိန့်ကိုချိုးဖောက်ရာရောက်ကြောင်းဆွဆွဲထားပါတယ်။
ကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရွေးညမစင်းနေကိုနေရရင်ပြန်ဖို့နေတဲ့အိန္ဒိယဆွေရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူခွင့်ရေးထုခုစရီပြစ်တင်ရှုတ်ချလိုက်ကြပါရယ်လူမျိုးရေးဘာသာရေးအရတိုက်ခိုက်မှုတွေလက်တုံပြန်မှုတွေနဲ့အရေးယူခံမဲ့အန္တရာယ်တွေရှိနေတဲ့မြန်မာနိုင်ငံကိုရွေးညတွေပြန်ဖို့နေတဲ့အိန္ဒိယဆွေရပေါ်စစ်ပြက်မိတဲ့ကြောင့်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထုခုစရီယန်ဟီလီပါဝင်ကုလသမဂ္ဂထုခုစရီ၅ယောက်ကမနေ့ကပဲပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါတရားဝင်ထောက်ထားမှရှိပဲအိန္ဒိယနိုင်ငံကိုရောက်လာသူတွေဖြစ်2013ခုနှစ်ကတည်းကဖမ်းဆီးခံထားတဲ့ရိုဟင်ဂျာဖခင်ဖြစ်သူနဲ့ကလေးနှစ်ယောက်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့ပေါ်လူခွင့်ရေးဒုက္ခစရီကရှုတ်ချခဲ့ကြသလိုနောက်ထပ်အလားတူပို့ဆောင်တာတွေမလုပ်ဖို့လည်းတိုက်တွန်းထားပါတယ်။အခုနောက်ဆုံးပြန်ပို့ခံရသူ3ယောက်ရဲ့ကြံမိသားစုဝင်5ယောက်ဟာလည်းဒီနှစ်ဇန်နဝါရီလ3ရက်နေ့မှာအိန္ဒိယအာဏာပိုင်တွေကတိကျခွဲထုတ်ပြီးအတင်းကျပ်နေရပြန်ပို့တာခံခဲ့ရတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ။အိန္ဒိယအာဏာပိုင်ရဲ့လုပ်ရာဒုက္ခသည်တွေရဲ့သဘောဆန္ဒမပါဘဲနေရပြန်မဖို့ဖို့နိုင်ငံတကာမှာလိုက်နာရတဲ့အစင်လာကိုချုပ်ပေါက်တဲ့လုပ်ရဖြစ်တဲ့အကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောဆိုကြပါတယ်။အိန္ဒိယနိုင်ငံမှာရိုဟင်ဂျာတွေကိုအချိန်ကာလအတိအကျမရှိဘဲထိန်းသိမ်းထားတဲ့ပေါ်စိုးရိမ်ကြောင်းလဲပြောဆိုခဲ့ပါတယ်။အိန္ဒိယဆွေးရတော့နိုင်ငံတွင်းမှာတရားမဝင်ရောက်နေသူတွေကိုဖမ်းဆီးရေးယူမဲ့အစီအစဉ်တစ်စီတစ်ပိုင်းဖြစ်ရိုဟင်ဂျာမွတ်စလင်တွေကဖမ်းဆီးပြီးမြန်မာအာဏာပိုင်တွေထံလွှတ်ပြောင်းပေးနေတာပါ။မြန်မာဆွေးရတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်ခံမထားပေမဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးသူတွေအဖြစ်စစ်စစ်တည်ပြုနိုင်ရင်ပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားတာလည်းဖြစ်ပါတယ်။
လွန်ခဲ့တဲ့နှစ်ပတ်လောက်ကစိုက်ကလုန်းမုန်တိုင်းအီတိုင်းတိုက်ခတ်ခဲ့တဲ့အာဖရိကတောင်ပိုင်းမှာရေပြန်ကျလာပြီးဖြစ်တဲ့အတွက်စားနပ်ရိက္ခာဖူလုံရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့တဘာဝဘေးအန္တရာယ်ကာကွယ်ရေးစတဲ့ရေတိုးရေရှည်စီမံကိန်းလိုအပ်ချက်တွေကိုတာဝန်ရှိသူတွေစတင်လှုပ်ဆောင်နေပြီးဖြစ်ပါတယ်။မုန်တိုင်းသင့်ဒေသတွေမှာ2019ခုနှစ်အတွက်စားနပ်ရိက္ခာဖူလုံရေးကအလွန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့အင်္ဂါနေ့ကစိုက်ကလုန်းမုန်တိုင်းအီတိုင်းနဲ့ပတ်သက်ပြီးလုပ်တဲ့ကုလသမဂ္ဂအစည်းအဝေးတစ်ခုမှာကမ္ဘာစားနပ်ရိက္ခာအစီအစဉ်အလုပ်အမှုဆောင်အရာရှိဒေးဗစ်ဘီစလီကပြောပါတယ်။မလလေတုန်းကမိုဇမ်ဘစ်မလာဝီနဲ့ဇင်ဘာဝေနိုင်ငံတွေမှာစိုက်ကလုန်းမုန်တိုင်းအီတိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လူ900နီးပါးသေဆုံးခဲ့ပြီးအများပြားပျောက်ဆုံးနေတာပါ။မုန်တိုင်းမတိုက်ခင်ကတည်းက ဒီဒေတာတချို့မှာစားနပ်ရိက္ခာပြဿနာတွေကြုံတွေ့နေရတာဖြစ်ပါတယ်။ပုံမှန်မိုးရွာသွန်းခြင်းမရှိတာနဲ့စီးပွားဖြစ်ကကြောင့်ဇင်မာဘွေနိုင်ငံကလူ 9.3 သန်းလောက်ကလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာပါ။အခုမုန်တိုင်းတိုက်ပြီးတဲ့နောက်လူပေါင်း 2,800 လောက်အကူအညီတွေထပ်ပြီးလိုနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကမ္ဘာအစီရင်ဆုံးနိုင်ငံတစ်ခုဖြစ်တဲ့မာလာဝီနိုင်ငံမှာလည်းလူပေါင်း 3 သန်းလောက်စာနပ်ရိက္ခာပြဿနာကိုအရေးတကြီးကြုံတွေ့နေရပါတယ်။မုန်တိုင်းအလွန်ရေကြီးရေရှမ်းမှုတွေကနေဝန်းရောဂါနဲ့ကူးစက်ရောဂါတွေဖြစ်နိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်။မုန်တိုင်းနံခံရတဲ့နိုင်ငံ၃နိုင်ငံမှာအရေးပေါ်အခြေအနေပြန်လည်ထူထောင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ364သန်းတောင်းခံထားပြီး46သန်းခွင့်ပြုထားပြီးဖြစ်ပါတယ
်။ဥရောပသမဂ္ဂ EU ကနေခွဲထွက်ရေးအစီအစဉ်တွေရှင်းမထုတ်နိုင်မဲ့ဖြစ်နေရတာတွေကိုအဆုံးသတ်နိုင်မို့ဗြိတိန်ဝန်ကြီးချုပ် Theresa May အဓိကတိုက်ခိုက်ပါတီခေါင်းဆောင်နဲ့ဒီနေ့တွေ့ဆုံမှုရှိနေပါတယ်။ဝန်ကြီးချုပ်ရဲ့ပါတီတွေကခွဲထွက်ရေးလိုလားသူတွေကတော့တိုက်ခိုက်ခေါင်းဆောင်နဲ့တွေ့မဲ့အစီအစဉ်ပေါ်မှာဝေဖန်နေကြတာပါ EU ကခွဲထွက်ရေးဆိုင်ရာဝန်ကြီးစတီဖန်ဘာကလေးကတော့လီဘာပါတီခေါင်းဆောင်ဂျယ်မီကိုဘင်နဲ့တွေ့ဆုံမဲ့အစီအစဉ်တွေအစိုးရကကြိုတင်သတ်မှတ်ချက်မထားတဲ့အကြောင်းနဲ့ဒီချိန်ထဲမှာပဲတောင်းဆိုသမျှလက်ရောကိုကမ်းလှမ်းတာမျိုးမဟုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်အားလုံးကအလျှော်ပေးညှိနှိုင်းဆောင်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဥရောပကခွဲထွက်မဲ့အစီအစဉ်ပေါ်လွှတ်တော်ကချင်းချင်းပြချခံခဲ့ရပြီးနောက်ဝန်ကြီးချုပ်ကအစီအစဉ်တွေကိုဆန်းထားပြီးအတိုက်ခံတဲ့စစ်ဆန်ညှိနှိုင်းမှုပြောဆိုခဲ့တာဖြစ်ပါတယ်။အမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးအမျိုးသားရေးစည်းလုံးညီညွတ်မှုရှိဖို့လိုအပ်တဲ့အကြောင်းလည်းဝန်ကြီးချုပ်ကတိုက်တွန်းခဲ့တာပါ။ EU ကခွဲထွက်ရေး2016ခုနှစ်ဇွန်လတည်းကတည်းကဆုံးဖြတ်ထားပေမဲ့ဝန်ကြီးချုပ်ကဆိုပြတဲ့အစီအစဉ်ကိုတော့လွှတ်တော်ကတုံ့ပြန်တဲ့နဲ့ပြချခဲ့တာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံရှင်ချန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းကိုလှပေါင်းများစွာစုံစမ်းစစ်ဆေးမှုတွေအပြီးအဂတိလိုက်စားမှုနဲ့ဖမ်းဆီးအရေးယူလိုက်တယ်လို့တရုတ်အစိုးရကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောပါရယ်လက်ရှိအမျိုးသားစွမ်းအင်စီမံခန့်ခွဲရေးဌာနအကြီးအကဲပြည်နယ်အုပ်ချုပ်ရေးမှူးဟောင်း New Bakery ကိုတရားစွဲဆိုသွားမှာဖြစ်တယ်လို့အင်္ဂါနေ့ကစုံစမ်းစစ်ဆေးမှုတွေအပြီးမှာနိုင်ငံထိပ်တန်းအစိုးရရှိနေတဲ့အူကပြောတာပါ Bakery ကိုအလုပ်ကိုင်အခွင့်အလမ်းစီးပွားရေးလုပ်ငန်းတွေတယံစာတလုပ်ငန်းတွေပမာဏများတဲ့ငွေကြေးအလေးအလှနဲ့ပိုင်ဆိုင်မှုတွေမှာအာဏာကိုအလွဲသုံးစားလုပ်ခဲ့တဲ့ပြစ်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ် Bakery ကသူ့မိသားစုအတွက်ဇိမ်ခံကားတွေအထူးရမောင်းနေနဲ့တခြားဝန်ဆောင်မှုတွေရယူပြီးလောဘတွေတက်လာတယ်လို့စွပ်စွဲခံထားရပါတယ်ဒါပြင်စုံစမ်းစစ်ဆေးသူတွေအပေါ်မှာလည်းလိမ့်လည်ပြောဆိုခဲ့တယ်လို့ဆိုပါတယ်
ပေါ်ရုံးနဲ့ညနေခင်းထိတ်တန့်ရနေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်အခုလှည့်နေတဲ့ radio အစီအစဉ်ကို VOA internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုညနေခင်းနားဆင်ကြရမယ့်သတင်းလွှာတွေမှာတော့2019ခုနှစ်မြမစီးပွားရေးအလားအလာအစီရင်ခံစာအကြောင်းနဲ့စပါမယ်ရှင်မြန်မာအစိုးရအနေနဲ့စီးပွားရေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်လာနေပြီးနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI တွေလည်းတိုးလာနေတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာလာမယ့်နှစ်တွေအတွင်းပိုပြီးအားကောင်းလာဖို့ရှိနေတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းပါတယ်2018ခုနှစ်နောက်ဆုံး3လပတ်ကာလကစလို့မြန်မာနိုင်ငံအတွင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုပမာဏဟာတိတိသားသားတိုးလာခဲ့တဲ့အကြောင်းဒီကနေ့ ADB ဘဏ်ကထုတ်ပြန်တဲ့2019ခုနှစ်စီးပွားရေးအလားအလာသုံးသပ်ချက်အစီရင်ခံစာမှထောက်ပြပေးထားပါတယ်။အစီရင်ခံစာမိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မက်ခင်ဖြူထွေးကအပြည့်အစုံပြောပြပါမယ်ရှင်။
2018ခုနှစ်ကစလို့ပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာခဲ့တဲ့မြန်မာနိုင်ငံမှာလက်ရှိဆိုးရွားအနေနဲ့လည်းစီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအားစိုက်လှုပ်ဆောင်နေတာတွေ့ရပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေသီးသီးသာသာတိုးလာနေတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကသုံးသပ်ပါတယ်။2018ခုနှစ်အောက်တိုဘာလကနေ2019ခုနှစ်ဇန်နဝါရီလအတွင်းနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI ပမာဏဟာ 1.5 ဘီလီယံအထိတိုးလာခဲ့ပြီးတော့ဒါဟာဒီအရင်နှစ်အဲ့ဒီကာလကထက်နှစ်ဆနီးပါးတိုးလာတာဖြစ်တယ်လို့ဒီနေ့ထုတ်ပြန်တဲ့ ADB ရဲ့အစဉ်ကစားသတင်းမှာဖော်ပြထားပါတယ်။ပြည်ခဲ့တဲ့2018ခုနှစ်အတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း 6.2 ရာခိုင်နှုန်းသာရှိခဲ့တဲ့ဆိုပေမဲ့လည်းဒီနှစ်နဲ့ရှင်းနှစ်အတွင်းမှာတော့တိကျပိုပြီးတော့တိုးတက်လာမယ့်အလားအလာတွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာ ADB အဖွဲ့ကမြန်မာအရေးကျွမ်းကျင်သူယူမီကိုချာမူရာက VOA ကိုပြောပါတယ
်။ We projected the GDP growth rate to be around 6.6%
ဒီနှစ်ဗန္နာရီနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းက 6.6 ဝန်းကျင်လောက်ဖြစ်လာနိုင်ပြီးအောက်တိုဘာလမှာစတင်မဲ့ရှေ့ဗန္နာနှစ်မှာတော့ 6.8 ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ကျွန်မတို့ခန့်မှန်းပါတယ်အခုလိုအကောင်းမြင်ခန့်မှန်းရတဲ့အဓိကအချက်တွေကတော့အစိုးရအသုံးစိတ်တိုးလာတာခီးသွားလုပ်ငန်းတွေဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေပုံမှုအားကောင်းလာဖို့အတွက် မူဝါဒပိုင်းဆိုင်ရာပြုရင်ပြောင်းလဲမှုတွေနဲ့ပြည်တွင်းပြည်ပါယင်းနှီးမြုပ်နှံမှုတွေပိုပြီးအားကောင်းလာဖို့ရှိနေတာကြောင့်ပဲဖြစ်ပါတယ
်မြန်မာနိုင်ငံတည်းကိုအမေရိကနဲ့ဥရောပလိုအနောက်နိုင်ငံတွေကနေလာရောက်ကြတဲ့နိုင်ငံခြားသားခီးသွွားဧည့်သည်တွေနှဲပါလာတာရှိပေမဲ့လို့အာရှနဲ့တခြားဒေသတွေကနေလာရောက်ကြတဲ့ခီးသွွားဧည့်သည်အရေအတွက်ကတော့ကျိုးလာနေပြီးရှင်းနှစ်တွေမှာလည်းပုံများလာဖို့ခံမှန်းရတဲ့အကြောင်းသူကပြောပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကိုအဓိကထိခိုက်စေနိုင်တဲ့အကြောင်းအရာတွေထဲမှာတော့ EU ဥရောပသမ္မဂကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအထူးကန်စားခွင့်တွေကိုပြန်လည်ရုပ်သိမ်းလိုက်တာနောက်ကမ္ဘာလုံးဆိုင်ရာစီးပွားရေးမတည်ငြိမ်မှုတွေရဲ့ရိုက်ခတ်မှုအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနှေးကွေးတာအပြင်နေရာဒေသတချို့မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပြစ်ပတ်ခါတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ဒါမဲ့လေစီးပွားရေးဆိုင်ရာအခြေအနေတစ်ခုလုံးကိုခြုံကျင်ရင်တော့အားရစရာအခြေအနေတွေရှိနေတယ်လို့ Miss Yumiko Tamura ကပြောပါရယ
် In maintaining such positive
မြန်မာနိုင်ငံအတွက်စီးပွားရေးအလားအလာကောင်းနေရှိနေတာကိုစပ်ပြီးထိမ့်သိမ်းထားနိုင်ဖို့အတွက်ဆိုရင်တော့အစိုးရအနေနဲ့လွန်ခဲ့တဲ့နှစ်တွေကစပြီးစတင်လှုပ်ဆောင်လာနေတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုပို့ပြီးတော့အရှိန်မြင့်လှုပ်ဆောင်ဖို့လိုပါတယ်အထူးသဖြင့်ပြည်သူ့ဗန္နာစီမံဆောင်ရွက်မှုဆိုင်ရာပြုပြင်ပြောင်းလဲမှုတွေခိုင်မာအားကောင်းတဲ့ဥပဒေတွေအုပ်ချုပ်ရေးပိုင်းဆိုင်ရာစီမံခွင့်ခွဲမှုတွေနဲ့စွမ်းရည်မြင့်တင်မှုပိုင်းတွေမှာတိုးတက်ကောင်းမွန်လောက်အရှိန်မြင့်ဆောင်ရွက်ရပါလိမ့်မယ်ဒီလိုဆောင်ရွက်ချက်တွေနဲ့အတူအများပါဝင်တဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်သွားမယ်ဆိုရင်တော့ရေရှည်ခိုင်မာတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာမှာပါ
ဒီမြန်မာနိုင်ငံအစိုးရအနေနဲ့ဗန္ဓာရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုထိထိရောက်ဆောင်ရွက်မယ်။တိုင်းပြည်မှာလိုအပ်နေတဲ့ဒီအခြေခံအဆောက်အုံပိုင်းလိုအပ်ချက်တွေလူသားချင်းမြင့်ဖွံ့ဖြိုးမှုဆိုင်ရာကိစ္စတွေကိုတိုးတက်အောင်ဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးလာလာဟာရှေ့လာမယ့်နှစ်နဲ့ငယ်အတွင်းမှာပြန်ပြီးတော့အားကောင်းလာမှာဖြစ်တယ်လို့သုံးသပ်ထားတာဖြစ်ပါတယ်
။မခင်ပြည့်ထွေးပြောပြခဲ့တာပါရှင်။အခုရခိုင်မြောက်ပိုင်းမှာညမထွက်ရအမိန်ထုတ်ထားတဲ့အပေါ်မှာတုံ့ပြန်မှုတချို့ကိုပြောပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းက၅မြို့နယ်မှာပြည်내အစိုးရကညမထွက်ရအမိန့်ထုတ်ပြန်ခဲ့တာဟာဒေသခံပြည်သူတွေအတွက်စိုးရိမ်စရာပိုဖြစ်လာတယ်လို့ရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်အဖွဲ့အစည်းတွေကပြောပါတယ်အထူးသဖြင့်ဒေသခံတွေသွာလာရေးလုပ်ကိုင်စားတောက်ရေးနဲ့ကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြတာပါ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်တွင်းပုံလူကျုံမြို့နယ်ရတိတ်တောင်မြို့နယ်ကြောက်တော်မြို့နယ်မြောက်ဦးမြို့နယ်မင်းပြားမြို့နယ်တို့မှာည9နာရီကနေမနက်9နာရီထိညမထွက်ရမိတ်ပုံမှန်144ကိုဒီလတရနေ့ကပဲပြည်내လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေလက်မှတ်ထိုးထုတ်ပြန်ခဲ့တာပါအခုလိုညမထွက်ရမိတ်ထုတ်ပြန်တဲ့အပေါ်မှာရခိုင်ပြည်내လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှကအခုလိုမြင်ပါတယ
်ညမထွက်ရမိတ်ထုတ်လိုက်တဲ့အတွက်တော့ဘာလို့ပြောလဲပြည်သူတွေနဲ့ဒုက္ခရောက်တော့ပေါ့ဗျာတော်ဖို့လာဖို့အခက်အခဲဖြစ်တော့တယ်နိအဲ့တော်ရေမကန်းတော်ဘူးဆိုတာကတော့ဆိုရဖက်အရှင်မှာသူတို့နေရသူတို့ကထုတ်ကြတာဟုတ်ပြည်သူတွေနေနေကတော့သဘောကျနေသူ
ကျမကြီးလိုအပ်ချက်နဲ့မြေချောင်းတွေကိုအမိပြုလုတ်ကန်စားတော့နေရတဲ့ရတိတောင်မြို့နယ်ဒေသခံတွေအတွက်အခက်အခဲရှိလာတယ်လို့ရတိတောင်မဲဆန္ဒနယ်ပြည်သူ့လှုပ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ်
ကျမတို့ဒီမျိုးနေ6ခုစလုံးမှာကျမတို့ရေးတောင်မျိုးနေရတော့ရေချောင်းကိုပဲအတိတ်ကအားထားပြီးတော့အလုပ်လုပ်နေကြပါတယ်။ဆိုင်တဲ့ကြောင့်အခုဆိုလို့ချင်းရစ်တွေပေါ်တယ်ချောင်းတွေပေါ်တယ်အဲ့ဒီမှာငါဖန်လုပ်လဲနေပိုက်တွေချတာတွေလုပ်ပါတယ်။ငါလုံးနေကတော့ဒီတိမှာပိုက်ချတယ်ဆိုနေရောညရောလိုရတဲ့ဟာတွေရှိပါတယ်။အဲ့တဲ့ကြောင့်သူတို့အတွက်တော့ကိုယ်ရစားဝတ်နေရေးအတွက်လုံးနေရတဲ့လူတွေအတွက်တော့တော်တော်များများအခက်အခဲရှိတယ်ဆိုတဲ့အကြောင်းကိုကျမတို့ကရသားတွေကတင်ပြလာတာလို့ရှိပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားစစ်ရေးသင်းမာနေတဲ့အနေအထားမှာပဲပြည်နယ်တွင်းနိုင်ငံရေးစီးပွားရေးလူမှုရေးထိခိုက်ကြဆင်းမှုမဖြစ်စေဖို့အုပ်ချုပ်ရေးရန်လျားခိုင်မာစွာတည်ဆောက်နိုင်ဖို့ညမထွက်ရမိတ်ထုတ်ပြန်ရတာလို့ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကထုတ်ပြန်ခဲ့တာပါပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကတော့နှစ်ဖက်တိုက်ပွဲမဖြစ်ပွားတဲ့နေရာတွေမှာညမထွက်ရမိတ်မထုတ်ပြန်သင့်ဘူးလို့ဆိုပါတယ်
မျိုးနေတစ်ခုလုံးကိုထုတ်လိုက်တဲ့အားဖြင့်ဒီပုံမှန်ကတော့မျိုးနေတစ်ခုလုံးကိုအသက်ဝင်ပါတယ်အဲ့ဒါကြောင့်ကျွန်မတယောက်ချင်းအမြင်ဆိုရင်တော့အဲ့လိုမျိုးတစ်ခုလုံးကိုတော့မထုတ်စီချင်ဘူးထုတ်ဖို့မလိုအပ်ဘူးလို့ပြောချင်ပါ
ညမထွက်ရမိတ်ထုတ်ပြန်မှုကြောင့်ဒေသခံပြည်သူတွေကြားစိုးရိမ်မှုတွေမြင့်တက်လာနေတယ်လို့ကြောက်တော်မျိုးနယ်လူမှုကူညီရေးဖွဲ့ဝင်ကိုကျော်လှမြင့်ကဆိုပါတယ
်စိတ်ရင်ချင်းချင်းသွားမယ်ရင်ဒီကိုအကြောက်ကြလို့သွားရမယ်အဲ့ကျမရေနဲ့ဖြစ်လာရင်တာကြီးတော့ဟိုကြောက်ကြပြီးတော့ကြွရမလဲအဲ့ဒီလိုလေဟိုဒေသခံပြည်သူလူထုအဲ့မှာစိုးရိမ်မှုတွေမြင့်တက်နေပါလေ
ဘူရီတောင်ရတိတ်တောင်မြောက်ဦးမြို့နယ်ကရကြေးအုပ်ချုပ်ရေးမှုတွေကလည်းညမထွက်ရမိတ်ထုတ်ပြန်တဲ့အပေါ်စိုးရိမ်မကင်းဖြစ်နေကြတယ်လို့လည်းပြောဆိုနေကြပါတယ်ဘူရီတောင်မြို့နယ်ကြံညူပြင်ကြေးရွာအုပ်ချုပ်ရေးမှုဦးအောင်တန်းကတော့ညမထွက်ရမိတ်ထုတ်ပြန်တဲ့ကာလတွေမှာအရေးပေါ်သွာလာရေးအတွက်သက်ဆိုင်ရာကိုကြောင်းကြားရေးမှသွာလာရတာကြောင့်အခက်အခဲပိုများတဲ့အကြောင်းပြောပါတယ
်ညမထွက်ရမိတ်ကပြဿနာပေါ်တဲ့မိကလည်းညမထွက်ရမိတ်ထုတ်ထားတယ်အဲတာရင်လာရဲ့တော့ဆိုရင်တော့ဌာနဆိုင်ရာကိုကြောင်းကြားတယ်လူကြီးတွေကကြောင်းကြားတယ် ငါရဲ့ကြည့်ကြည့်ဆိုရင်တော့ဌာနဆိုင်ရာကိုနည်းနည်းတည်ပြပါဘူး။ဒီကဲမကြောက်ကြောင်ရေးစကံတော့အဲ့လိုအကြည့်ကျတွေကိုလည်းတည်ပြပါရဲ့။
တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တိုက်ပွဲစဉ်နဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြနေတဲ့သတင်းဌာနအချုပ်အပေါ်မှာရခိုင်တပ်မတော်ကလည်းချိန်ချောက်စာတွေပေးပို့နေတဲ့ဆိုတဲ့သတင်းတွေလည်းပေါ်ထွက်နေပါတယ်။ရခိုင်တပ်မတော် AA နေနဲ့ချိန်ချောက်စာပေးပို့ခြင်းမရှိဘူးလို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ်
။ဒင်းတော်တွေကိုကျွန်တော်တို့ကအဲ့လိုနဲ့ချိန်ချောက်ပြဘာအကြောင်းမှမရှိဘူး။ကျွန်တော်တို့ဒီပြေကရောနောက်ရခိုင်ပြည်သူလူထုကရောနော်။တဲ့တော့တွေကခိုင်ပြည်သားကိုပိုးတိုင်းလာခြင်းခြင်းနေကြတာ။တကယ်မလာခြင်းခြင်းသာကပုံမှန်ဖြစ်တာ။အိုနောက်တစ်ခုရှိတာကတင်းဌာနတွေရဲ့အနေထားနော်တင်းဌာနတွေဘလို့လှုပ်ရှားနေရတယ်လဲနော်တခုခုများတွေတခုခုရေးတာမှတော့လို့ရှိရင်အဲ့ဒီငါငါခတ်တဲ့ဓာတ်တွေနဲ့ဒါအပြင်းပြည့်ပြည့်ဖုတ်ဖို့ပါတယ်နဲ့လာတော့အဲ့လိုအေးယူခံနေရတဲ့တင်းထောက်တွေလည်းအများကြီး
ရခိုင်ပြည်နယ်တွင်းလက်ရှိဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်အယက်သားပြည်သူတွေဒုက္ခရောက်နေတဲ့ပုံမှာစိုးရိမ်မကင်းဖြစ်နေတဲ့ကြောင့်တိုက်ပွဲကြောင့်ဆိတ်ချောင်ဒုက္ခတွေတွေအတွက်အကူအညီပေးရေးမှာအကန့်တန့်တွေရှိနေတဲ့အတွက်စိုးရိမ်မိတယ်လို့နောက်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တိုက်တွန်းတဲ့အကြောင်းကိုလည်းအမေရိကန်တန်ယုံကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိနောက်ဖက်စစ်ရေးပဋိပက္ခကြောင့်ရခိုင်ပြည်နယ်၅မြို့နယ်မှာစစ်ရှောင်ဥယျာဉ် 25,000 ထက်မှရှိနေပြီးအရေးပေါ်ကူညီတွေလိုအပ်နေစဲလို့လည်းစစ်ရှောင်ကူညီပေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးခြင်းကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင
်။ VOA ရဲ့ဗုဒ္ဓဟူးနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။2016အမေရိကန်ရွေးသမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခဲ့တဲ့ရုရှားနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီယုံရေးအဖွဲ့တို့ကြားပူးပေါင်းဆောင်ရွက်မှုရှိမရှိစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုထုတ်ပြန်ပေးဖို့အမေရိကန်တရားရေးဌာနကိုအတိုက်ခံဒီမိုကရက်တွေကဗုဒ္ဓဟူးနေ့ကတောင်းဆိုလိုက်ပါတယ်။မစ္စတာမူလာရဲ့အစီရင်ခံစာကိုအနှစ်ချုပ်ထုတ်ပြန်ခဲ့တဲ့ရှစ်နေချုပ်ဝီလျံဘာကတော့သမ္မတထရမ့်ရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိခဲ့ဘူးလို့ဖော်ပြထားတာပါ။တချို့အပိုင်းကိုဖတ်လို့မရအောင်အမဲရောင်မှင်နဲ့အုပ်ထားပေမဲ့အစီရင်ခံစာအပြည့်စုံကိုဒီလလယ်ပိုင်းမှာထုတ်ပြန်ပေးမယ်လို့ရှစ်နေချုပ်ဘာကပြောပါတယ်။လွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်ဂျက်ဆန်ပေးပို့ထားတဲ့သတင်းလွှာကိုတော့နန်းလောင်ကတင်ပြထားပါတယ်ရှင်။
အထူးစုံစမ်းရေးမှူးမစ္စတာမူလာရဲ့အစီရင်ခံစာအဖြစ်အစုံကိုဧပြီလ၂ရက်နေ့နောက်ဆုံးသာထုတ်ပြန်ပေးဖို့ဒီမိုကရက်တို့ကတောင်းဆိုခဲ့တာပါဒီမိုကရက်မှဂျီမီရက်စကင်ကအခုလိုပြောပါတယ်
You look at every prior case of an independent counsel.
လွတ်တဲ့ဒုစုံစမ်းမှုတွေရှင်ကစုံစမ်းစစ်ဆေးခဲ့တဲ့အဖြစ်အပျက်တွေမှာတော့အစီရင်ခံစာအပြည့်အစုံကိုတရက်နှစ်ရက်အတွင်းထုတ်ပြန်ပေးတာပါဒါကြောင့်အခုဒီမှာဖြစ်ပျက်နေတာကရှေ့ကအစဉ်လာနဲ့လုံးဝစန့်ကျင်နေတဲ့အပြင်တရားမျှတမှုလည်းမရှိပါဘူး
စာမျက်နှာ400ရှိတဲ့အစီရင်ခံစာကိုရှစ်နှစ်ချုပ်ဝီလျံဘာက၄မျက်နှာစာအနှစ်ချုပ်ထုတ်ပြန်ခဲ့တာပါအစီရင်ခံစာအဖြစ်အစုံကိုထုတ်ပြန်ပေးဖို့စန့်ကျင်စရာအကြောင်းမရှိဘူးလို့ပြောဆိုထားတဲ့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာတော့လေးသံပြောင်းသွားပါတယ
် I'll rely on the attorney general to make decisions but
I don't think ဆင်ပြတ်ချက်ပေါ်ယုံကြည်ပါတယ်ဒါပေမဲ့ဒီမိုကရက်တွေကတော့ဘယ်လိုသတင်းအချက်အလက်မျိုးပဲရရကျင့်တတ်ကြမှာမဟုတ်ပါဘူးသူတို့ဘယ်တော့မှမရခဲ့ဘူးတဲ့စာရွက်အထောက်အထားတွေထုတ်ပေးရင်တော့ဒီမိုကရက်တွေဘက်ကကျင့်တတ်နိုင်မှာမဟုတ်ပါဘူးဒါကြောင့်ဒါကအချိန်ဖြိုးယုံတက်တက်ပဲလို့ပြောနိုင်ပါတယ်ဒါကအောက်တန်းကြတဲ့နိုင်ငံရေးလို့ရပါပဲ
အစီရင်ခံစာအပြည့်စုံထုတ်ပြန်ပေးဖို့အောက်လွှတ်တော်ကတရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်လာနဲ့ထောက်လိုက်ရေးကော်မတီဥက္ကဋ္ဌအဒမ်စထရစ်တို့ရဲ့ကြိုးပမ်းချက်ကိုပုဂ္ဂိုလ်ရေးတိုက်ခိုက်မှုအဖြစ်သမ္မတထရမ့်ကပြောဆိုနေတာပါကော်မတီဥက္ကဋ္ဌအဒမ်စထရစ်ကအခုလိုပြောပါတယ
် We're going to insist that the entire report to be produced that we not get some
ဒီအစီရင်ခံစာပါချက်လက်အားလုံးကိုထုတ်ပြန်ဖို့ကျွန်တော်တို့စက်ပြီးပြရပေးမှာပါမစ္စတာဘတ်တင်ပြမယ့်အစီရင်ခံစာပါချက်တချို့ ဒါမှမဟုတ်အစိုးရခန်းစားပါအချက်တွေကိုမင်းနဲ့ပိတ်ပြတ်ထားတဲ့မိတူတို့ကျွန်တော်တို့မလို့ချင်ပါဘူးဒီအစိုးရခန်းစားရဲ့အချက်လက်တော်များဖြစ်တဲ့အထူးကုံသမารီအဖွဲ့ရဲ့တွေးရှိချက်တွေအားလုံးကိုထုတ်ပြန်မှုအတွက်ရှင်းနေချက်အနေနဲ့တရားရုံးရဲ့ခွင့်ပြုချက်မယူနိုင်စရာအကြောင်းလည်းမရှိပါဘူးဝါတာဂိတ်အမှုတော်ကအလားတူရှိခဲ့မှုပါတယ်သမ္မတကစစ်ချက်ရွေးခန့်ထားတဲ့ရှင်းနေချက်ကသမ္မတကတရားရေးမှာဝင်ရောက်စွပ်ပတ်နောက်ရှက်မှုနဲ့ပတ်သက်လို့မူလာရဲ့အစိုးရခန်းစားပါတွေးရှိချက်တွေကိုစန့်ကျင်ပြီးဖျောက်ဖျက်ပြစ်မဲ့ကိစ္စကိုတော့ကျွန်တော်တို့ကခွင့်ပြုနိုင်မှာမဟုတ်ပါဘူး
အစိုးရခန်းစားအပြည့်စုံထုတ်ပြန်ရေးကိစ္စဟာအမေရိကန်ပြည်သူလူထုအတွက်ဘလို့အကျိုးရှိနိုင်မလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပါတီနီယက်လုံးကညှင်းခုံနေတာပါအင်ပီရိုပြောခွင့်ရသူဆာရာဆန်နက်စ်ကအခုလိုမြင်ပါတယ
် They lost in 2016 they lost because they tried to
ရွေးကောက်ပွဲမှာဒီမိုကရက်တို့ရှုံးနိမ့်ခဲ့တာကရုရှားနဲ့သမ္မတထရမ့်တို့ပူးပေါင်းကြံစီခဲ့တယ်ဆိုတော့မှန်ကန်မှုမရှိတဲ့ကိစ္စကိုအမေရိကန်ပြည်သူအားလုံးကိုယုံကြည်လာအောင်ကြိုးစားခဲ့တဲ့အတွက်ဖြစ်ပါတယ်ဒီကိစ္စကအရင်တုန်းကတော့အခုအထိအလိမ့်ညာကိစ္စပဲဖြစ်တာပါဒါနဲ့ပတ်သက်ပြီးသူတို့ဆက်ပြီးတော့ရှုံးနေဦးမှာပါတနိုင်ငံလုံးမှာရှိတဲ့ပြည်သူပြည်သားတွေလိုပဲရှစ်ဆက်သွားဖို့တစ်ချိန်ချိန်မှာဒီမိုကရက်တွေဆုံးဖြတ်ရပါလိမ့်မယ
်ပွင့်လင်းမြင်သာမှုရှိရေးကအဓိကတော့ချက်ဖြစ်တယ်လို့ဒီမိုကရက်တို့ကပြောပါတယ်အစိုးရခစားကိုထုတ်ပြန်မပေးသေးတာဒါမှမဟုတ်မင်မဲတွေနဲ့တားပြီးတော့ထုတ်ပြန်တာမျိုးဆိုရင်တော့ပွင့်လင်းမြင်သာမှုရှိမှာမဟုတ်ဘူးလို့လည်းပြောပါတယ်Democrat Matt Jerry Connolly ကအခုလိုပြောပါတယ
် I'd hate to think that the Attorney General is engaged in dilatory
tactics. အစိုးရကလည်းမှာဘာတွေပါတယ်ဆိုတာအချိန်ကြာလာတာနဲ့အမျှလူတို့ရဲ့ဆွေးနွေးမှုတွေပျောက်ကွယ်သွားမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှင်းနေကြုတ်ဘက်ကအချိန်ဆွဲပြီးလုတ်ကင်နေမယ်လို့ကျွန်တော်မယူဆချင်ပါဘူး။ဒီလိုအချိန်ဆွဲထားမယ်ဆိုရင်အစိုးရခန်းစားကိုမင်မဲတွေနဲ့တားပြီးတီးဖြတ်ဖို့သူ့မှာအချိန်ပိုရသွားနိုင်ပါတယ်။ဒါဆိုရင်တော့အစိုးရခန်းစားကလွတ်တော်နဲ့ပြည်သူလူထုတွေနဲ့ဆက်ဆက်မှုရှိတဲ့အစိုးရခန်းစားမျိုးဖြစ်ကောင်းဖြစ်သွားနိုင်ပါတယ်။
ဒီကနေ့လွှတ်တော်မှာမဲပေးအတီးပြုပြင်တော့မစ္စတာမူလာရဲ့အစိုးရခန်းစားအပြည့်စုံထုတ်ပြန်မှုအောက်လွှတ်တော်ကတရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်လာကတရားရေးဌာနကိုသမန်စာထုတ်နိုင်တော့မှာပါရှင်းနေချုပ်ဘာကိုလဲလွှတ်တော်မှာချက်ချင်းလာရောက်ထွက်ဆိုဖို့မစ္စတာနက်လာကတောင်းဆိုလိုက်တာဖြစ်ပါတယ်ရှင
်နန်းလောက်ပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 58တို့ကနေနားဆင်နိုင်ပါတယ်ရှင်အခုဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။မတော်စကြောင်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေနဲ့ပတ်သက်လို့ထူးဆန်းစစ်ဆီးမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်စုံကိုတင်ပြဖို့တောင်းဆိုမဲ့အစီအစဉ်တစ်ရပ်ကိုအလွတ်တော်တရားရေးကော်မတီမှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ပီရိုနိုင်ငံရေးချန်ပေးပုဂ္ဂိုလ်ဟောစတီဗန်နန်ဥပဒေကြိုးဆောင်ဒေါ်နယ်မက်ကန်တို့ပါဝင်ထူးဆန်းစစ်ဆီးမှုစစ်ဆီးမှုများတဲ့သမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်အရာရှိအောင်၅ယောက်ကိုပါစင့်ခေါ်မင်းမြတ်မဲ့အစီအစဉ်ကိုတော့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အလွတ်တော်မှာမဲခွဲကြမှာပါ။မြောက်တလန်တိတ်စာချုပ်ဖွဲ့နေတိုးတွင်းရေးမှူးချုပ်ယန်စတိုဒင်ဘတ်ကမာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝါရှင်တန်မှာမတွေ့မီအမေရိကန်လွှတ်တော်နှစ်ရက်ပေါင်းရှင်းမှာဒီနေ့မင်းငုံပြောကြားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကမကြာခဏဝေဖန်တာတွေရှိပေမဲ့နှစ်ပေါင်း80ရှိပြီဖြစ်တဲ့မာမိတ်ဖွဲ့ကြီးကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဒီမိုကရက်နဲ့ဒီအများစုနဲ့ထိချုပ်ထားတဲ့အောက်လွတ်တော်ဥက္ကဋ္ဌနဲ့ရီပပ်ဘလစ်ကန်တွေအများစုနဲ့ထိချုပ်ထားတဲ့ထက်လွတ်တော်ဥက္ကဋ္ဌတို့ကမင်းငုံပြောကြားဖို့ဖိတ်ကြားထားတာပါ။ဗင်နီဇူလာသမ္မတနီကိုလတ်စ်မာဒူရိုဆိုကဖမ်းဆီးထားတဲ့စစ်ကိုရင်းနှီးဆွမ်းရည်လုပ်ငန်းစုအရာရှိ6ယောက်ရဲ့မိသားစုဝင်တွေကိုအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ဒီနေ့တွေ့ဆုံပါတယ်။အမေရိကန်နိုင်ငံသား9ယောက်နဲ့အမေရိကန်မှာတရားဝင်အမြင့်တဲ့နေထိုင်ခွင့်ရှိသူတယောက်ဖြစ်တဲ့ဒီလူ6ယောက်ဟာတရားမဝင်ဖမ်းခံထားတဲ့အကြောင်းနဲ့သူတို့ကိုအ мян ပြန်လွှတ်ပေးဖို့လဲဒုသမ္မတကမာဒူရိုဆိုကိုဖိအားပေးတောင်းဆိုခဲ့တာပါ။ရွန်ဂျာမစ်တင်ကိုနေရပြန်ဖို့မဲ့အိန္ဒိယဆူရရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူ့ခွင့်ထုတ်ကိုယ်စီတွေကပြစ်တင်ရှုတ်ချလိုက်ပါတယ်။လူမျိုးရေးဘာသာရေးရတက်ခတ်မှုတွေနဲ့လက်တွန့်ပြန်ခံရမယ့်အနေအထားရှိနေတယ်ဆိုပြီးတော့လည်းသတိပေးပြောဆိုခဲ့ကြတာပါ။အ
ေပြီလ3ရက်ဗုဒ္ဓဟူးနေ့ညနေခင်းနောက်ထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်မဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.